Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါတော်တာရှင်များရှင်။ VOA မြန်မာပိုင်းစီစဉ်ရ2019ခုနှစ်မေလ၂ရက်အင်္ဂါနေ့ညနေခင်း6နာရီခွဲနေ9နာရီအထိအစီအစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေလိုင်းတိုမီတာ19.25ရိုကနေတိုက်ထုတ်လွှင့်နေပါပြီရှင်။မနက်လောပါဒီကနေ့စီစဉ်ရတာဘုံယူတင်ဆက်သွားမှာပါ
မင်္ဂလာပါရှင်ကျမခင်ပြူထွေးပါအမေရိကန်သမ္မတဒေါ်နယ်ထရမ့်ကမြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်းနဲ့တွေ့ဖို့ဆန္ဒရှိတယ်လို့ပြောဆိုလိုက်ပါတယ်တချိန်တည်းမှာပဲတရုတ်အစိုးရကလည်းအမေရိကန်နဲ့မြောက်ကိုရီးယားတို့ထိတွေ့ဆက်ဆံပြီးတော့တင်းမာမှုတွေရောကြအောင်လို့ကိုထပ်မံတိုက်တွန်းလိုက်ပါတယ်တောင်ကိုရီးယားကတော့ဒီအမေရိကန်ရဲ့အစစ်မြစ်တပ်ဒုံးခွင်းတုံးစနစ်တက်စင်ပြစီသွားပြီလို့ဆိုပြီးမြောက်ကိုရီးယားဘက်ကပြစ်ခတ်လာနိုင်တဲ့ဒုံးကျည်တွေကိုစောင့်ကြည့်သွားမယ်အကြောင်းပြောဆိုလိုက်ပါတယ်ဒီလိုထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုတော့ပိုအောင်နဲ့အတူပြောပြပေးသွားပါမယ်ရှင
်ကောင်းပါပြီရှင်နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါ်အောင်ဆန်းစုကြည်ဟာဥရောပခီးစဉ်နဲ့ပတ်သက်တဲ့သတင်းမှကြားဖို့ရှိတာကတော့
ဒီခိုင်ပြီးမြောက်ဖက်နယ်စပ်မှာဖြစ်နေတဲ့ကိစ္စတွေနဲ့ပတ်သက်ပြီးတော့သတင်းအမှားတွေပဲနိုင်ငံသားအရာနေပြီးသတင်းအမှန်တွေကိုနိုင်ငံသားနဲ့မရရဘူးမရကြပါနဲ့ဆိုသူတို့ပတ်မှာ
ဂျာမနီနိုင်ငံဘာလင်တက္ကသိုလ်ရဲ့အရှိတောင်အာရှရဲ့ရာသုတေသနဌာနကတိကဟောင်းဦးခင်မောင်စောပါရှင်အပြည့်စုံတော့မကြခင်ကြမှာပါဒါအပြင်တနစ်တသန်းရှိလာပြီဖြစ်တဲ့ NLD ဦးဆောင်တဲ့အရတအစိုးရလက်ထက်မြန်မာနိုင်ငံရဲ့လွတ်လပ်စွာရေးသားထုတ်ဖော်ပြောဆိုခွင့်ဆိုင်းရာအစည်းအဝေးခန်းစာထုတ်ပြန်လိုက်တဲ့တဲ့တွင်ကချင်လွတ်လပ်ရေးတပ်ဖွဲ့ KIO နဲ့အစိုးရရဲ့ငြိမ်းချမ်းရေးကော်မရှင်တို့တွေ့ဆုံဆွေးနွေးရေးနှစ်ဖက်ညီနိုင်နေတဲ့ဆိုတဲ့တဲ့တွင်အသေးစိတ်တွေကိုလည်းတင်ပြသွားဖို့ရှိပါတယ်ခုအရင်ဆုံးတော့ဒီကနေ့ညနေခင်းထိတ်တန့်ရောက်တဲ့တဲ့တွင်ကိုမခင်ဖြူတွေနဲ့ကိုအောင်တို့ကပြောပြပေးကြပါအောင်ရှင်
အမေရိကန်သမ္မတဒေါ်နယ်ထရမ့်ကမြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်းနဲ့တွေ့ဖို့ဆန္ဒရှိကြောင်းပြောပြီးမယ်လို့ဒီလိုထိပ်သီးဆွေးနွေးပွဲဖြစ်လာဖို့အတွက်နှစ်ဖက်စလုံးကအလျှော့ပေးဆွေးနွေးဖို့ပြင်ဆင်ထားတဲ့အခြေအနေမရှိတာကြောင့်တကယ်တမ်းဒီဆွေးနွေးပွဲမကြခင်ဖြစ်လာနိုင်ခြေကတော့မရှိပါဘူး။လူငယ်တဦးဖြစ်တဲ့မြောက်ကိုရီးယားခေါင်းဆောင်နဲ့သူတွေ့ခွင့်ရမယ်ဆိုရင်ဒါဟာဂုဏ်ယူစရာဖြစ်ပါလိမ့်မယ်လို့ဆိုပြီးသမ္မတထရမ့်က Bloomberg သတင်းစာနဲ့တွေ့ဆုံမေးမြန်းခန်းမှာပြောဆိုသွားတာပါ။တွေ့ဆုံမှုတင့်တဲ့အခြေအနေတစ်ခုရှိမယ်ဆိုရင်မြောက်ကိုရီးယားခေါင်းဆောင်ကိုသူတွေ့ဆုံချင်ပါတယ်လို့သမ္မတထရမ့်ကပြောပါတယ်။ဒီပေါ်မှာအင်ဂျီရောပြောခွင့်ရပုဂ္ဂိုလ်ရှောက်စပိုင်ဆာကတော့လောလောဆယ်အခြေအနေဟာတွေ့ဖို့တင့်တဲ့အနေအထားတစ်ခုမဟုတ်သေးဘူးဆိုတာကိုပြောဆိုသွားပါတယ်။သမ္မတထရမ့်ကအခုလိုမျိုးဒီတွေ့ဆုံတင့်တဲ့အခြေအနေတစ်ခုရှိလာရင်ကင်ဂျွန်အွန်းကိုသူတွေ့မယ်လို့ပြောခဲ့ပြီးတဲ့နောက်မှာပဲအမေရိကန်အစိုးရဟာအသက်ထက်မြန်တဲ့ B1B ဘုံးကျဲလေယာဉ်တစ်စင်းကိုလည်းကိုရီးယားနိုင်ငံနဲ့ဆက်အနီးကိုဒီကနေ့ပဲဆင်းလွှတ်လိုက်ပါတယ်။တောင်ကိုရီးယားလေကြောင်းတပ်ဖွဲ့တွေနဲ့ပူးတဲ့စီရင်လေ့ကျင့်မှုတွေမှာပါဝင်သွားဖို့အတွက်ဖြစ်ပါတယ်။မြောက်ကိုရီးယားကအမေရိကန်နဲ့တောင်ကိုရီးယားတို့ရဲ့ဒီပူးတဲ့စီရင်လေ့ကျင့်မှုဟာကိုရီးယားကျွန်းဆွယ်မှာနျူကလ িয়ার စစ်ပွဲဖြစ်အောင်အမေရိကန်ကတွန်းပို့နေတာဖြစ်တယ်လို့ဆိုပြီးတော့တုံ့ပြန်ထားပါတယ်။ဒီတော့တွင်မှာပဲတောင်ကိုရီးယားအစိုးရကလည်းမြောက်ကိုရီးယားဘက်ကနျူကလ িয়ার လက်နက်တွေမစွန့်လွတ်ဖဲနေတော့မြောက်ကိုရီးယားခေါင်းဆောင်ကိုအမေရိကန်နဲ့တောင်ကိုရီးယားအစိုးရတွေကတွေ့ဆုံမှာမဟုတ်တဲ့အကြောင်းကိုဒီကနေ့အလေးပေးပြောဆိုခဲ့ပါတယ်ရှင်။
တောင်ကိုရီးယားနိုင်ငံကသတ်ဒုံခွင်းဒုံကကွေးစနစ်ဟာအခုခါမှတက်ဆင်ပြီးဖြစ်ပြီးမြောက်ကိုရီးယားဘက်ကပြစ်ခတ်လာနိုင်တဲ့မစ်ဆိုင်းဒုတ်ကြီးတွေကိုစောင့်ကြည့်သွားနိုင်ပြီဖြစ်ကြောင်းအမေရိကန်စစ်ဘက်ကပြောပါရယ်အခုခါမှတော့ကနဦးအဆင့်စောင့်ကြည့်ဖမ်းယူရတာလုပ်နိုင်သေးပေမဲ့သတ်ဒုံခွင်းဒုံစနစ်အပြေအဝအလုပ်လုပ်ဆောင်နိုင်ဖို့ဆိုရင်လာမယ့်လတွေအတွင်းဆက်လက်ကြိုးပမ်းတက်ဆင်သွားမှာဖြစ်တယ်လို့ကကွေးဆိုင်ရာအရာရှိတွေကပြောပါရယ်စောင်ကျူဒေတာတွင်ကကောက်ကွင်းဟောင်းတစ်ခုမှာသတ်ဒုံခွင်းဒုံစနစ်ကိုနေရာချထားတာဖြစ်ပြီးတရုတ်နိုင်ငံဘက်ကတော့ဒါဟာသူတို့အတွက်ချင်းချောက်မှုဖြစ်တယ်လို့ယူဆတာကြောင့်ဒီပေါ်ပြင်းပြင်းထန်ထန်ကန့်ကွက်ထားပါတယ်အခုလိုဒုံခွင်းဒုံစနစ်နေရာချထားမှုကိုချက်ချင်းရဆိုင်ပြဖို့တရုတ်နိုင်ငံသားရေးဝန်ကြီးဌာနပြောခွင့်ရဂျန်ရှွမ်ကမနေ့ကသတင်းတောက်တွေကိုပြောပါတယ်အခုလပိုင်းတွေအတွင်းမြောက်ကိုရီးယားနိုင်ငံဟာပယ်တင်းဒုံစနစ်ကိုပိုကောင်းအောင်ကြိုးပမ်းနေပေမဲ့စမ်းသပ်ပြစ်လို့ရမှာတော့အချိန်ကြီးမအောင်မမြင်ဖြစ်ခဲ့ပါတယ်ခင်ဗျာ
မြောက်ကိုရီးယားနျူကလ িয়ার စစ်စစ်နဲ့ပတ်သက်ပြီးနောက်ထပ်တင်းမာမှုတွေထပ်ပြီးတော့မဖြစ်ရအောင်ရှောင်ရှားတဲ့အနေနဲ့အမေရိကန်နဲ့မြောက်ကိုရီးယားအစိုးရအကြားထိတွေ့ဆက်ဆံမှုတွေအမြန်ဆုံးလုပ်ဆောင်ဖို့တရုတ်စိုးရကတိုက်တွန်းလိုက်ပါတယ်။မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်းနဲ့ဖြစ်နိုင်ရင်တွေ့ဆုံဖို့သူလမ်းဖွင့်ထားတယ်လို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကပြောဆိုလိုက်ပြီးတဲ့နောက်မှာပဲတရုတ်နိုင်ငံသားရေးဌာနပြောခွင့်ရကန်ရှန်းကအခုလိုတိုက်တွန်းပြောဆိုသွားတာပါ။အမေရိကန်နဲ့မြောက်ကိုရီးယားအစိုးရတို့အနေနဲ့ငြိမ်းချမ်းရေးအတွက်ခိုင်မာတဲ့လှုပ်ဆောင်မှုတွေလှုပ်သွားရလိမ့်မယ်လို့လည်းပြောခွင့်ရကန်ကပြောပါရယ်။မြောက်ကိုရီးယားကဒုံးကျည်ဆက်သမှုတွေဇက်တိုက်လှုပ်ဆောင်နေတဲ့အချိန်နောက်အမေရိကန်ကလည်းတောင်ကိုရီးယားကိုမှဒီအစစ်မြစ်ဒုံးခွေတုံးစနစ်နေရာချထားပြီးတော့တစ်ဖက်အပြန်အလှန်တင်းမာမှုတွေတိုးလာအောင်လှုပ်ဆောင်နေတာတွေကိုရက်ဆိုင်မှုတရုတ်အစိုးရကတိုက်တွန်းနေတာပါ။ကြီးမားတဲ့စီးလက်ချက်မှုကြီးတွေကိုလည်းတစ်ဖက်စလုံးကလှုပ်ဆောင်ခဲ့ကြတာဖြစ်ပါရယ်ရှင်။
မြောက်ကိုရီးယားနိုင်ငံကိုအထူးကြံစည်ဖို့မဟာဗျူဟာကြကြလှုပ်ဆောင်တဲ့အနေနဲ့သမ္မတဒေါ်နယ်ထရမ့်ကဖိလစ်ပိုင်သမ္မတရော်ဒရီဂိုဒူတာတေအပါဝင်အရှေ့အာရှနိုင်ငံခေါင်းဆောင်တွေနဲ့တွေ့ဆုံဖို့ဖိတ်ကြားထားတာဖြစ်တယ်လို့အင်ဗီရောပြောခွင့်ရရှောင်းစပိုက်ဆာကမနေ့ကတလင်းလာလေးမှာပြောကြားလိုက်ပါတယ်။တန်တမန်ရေးရအရာရောစီးပွားရေးအရာပါမြောက်ကိုရီးယားကိုအထူးကြံဖြစ်အောင်လှုပ်ဖို့ဆောင်ရွက်နိုင်တဲ့နိုင်ငံတွေနဲ့အတူလက်တွဲလှုပ်ဆောင်ဖို့ဟာအခွင့်အရေးတစ်ခုဖြစ်ပြီးတော့အမေရိကန်ပြည်ထောင်စုအကျိုးစီးပွားတခါဒီအမေရိကန်လူမှုအပါဝင်ဒေတာရင်းလူမှုရဲ့လုံခြုံမှုဟာသမ္မတရဲ့နံပါတ်1ဦးစားပေးလုပ်ငန်းဖြစ်တယ်လို့ရှောင်းစပိုက်ဆာကပြောပါတယ်။လွန်ခဲ့တဲ့သတင်းပတ်ကုံကတယ်လီဖုန်းနဲ့ဆက်သွယ်ပြောကြားမှုအတွင်းထိုင်းစင်ကာပူနဲ့ဖိလစ်ပိုင်နိုင်ငံခေါင်းဆောင်တွေကိုသမ္မတထရမ့်ကအမေရိကန်ပြည်အောင်စုကိုအလေလာရောက်ဖို့ဖိတ်ကြားခဲ့တာဖြစ်ပါတယ်။ဒါ့အပြင်လည်းမူရီဆေးဝါးအသုံးပြုမှုနှိမ့်နေရမှာခက်ကြမ်းကြမ်းကင်တွေခဲ့တဲ့ဒူတာဒီကိုဖိတ်ကြားလိုက်တဲ့အတွက်အမေရိကန်လွှတ်တော်မှရောကမ္ဘာတဝန်းကလူခွင်လို့ရှားသူတွေကြားမှာပါမကြေမနက်ပြောဆိုမှုတွေထွက်ပေါ်လာပါတယ်။မူရီဆေးဝါးတိုက်ဖြတ်ရေးဆောင်ရွက်စဉ်အတွင်းတရားဥပဒေပေါင်းကိုကျော်လွန်ပြီးရဲတွေဟာမူရီဆေးနဲ့ဆက်နွယ်သူလို့တန်မြတ်ရှိသူထောင်ထဲချီကိုတက်ဖြတ်ခဲ့တဲ့အပြင်တဘာအိုမျိုးတော်အဖြစ်သူတာဝန်ထမ်းဆောင်စဉ်မှာလည်းမူရီဆေးဝါးနဲ့ဆက်နွယ်တယ်လို့တန်မြတ်ရှိသူ၃ဦးကိုသူကိုယ်တိုင်တက်ဖြတ်ခဲ့ကြောင်းသမ္မတဒူတာဒီကဗြိတိန်သတင်းမီဒီယာကိုပြောကြားခဲ့ပူပါတယ်ခင်ဗျာ။
ဒီ American တန်ညနေဘက်မြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ16 kHz 1683ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
။ဒီ American တန်ကနေအင်္ဂါနေ့ညနေခင်းနိုင်ငံတကာနဲ့ဒေသတွင်းသတင်းတွေကိုဆက်ပြီးတော့တင်ပြပေးသွားပါမယ်ရှင်။ပြည်သက်သမဒလောင်မရင်းလပန်ဟာအရင်ကဒီသူမနဲ့သမရလောင်ပြိုင်ဘက်ဖြစ်ခဲ့သူဖရန်ဆွာဖေလွန်အစောပိုင်းပြောကြားခဲ့တဲ့မိဂိုနဲ့ကစကလုံးတချို့ကိုခိုးယူပြီးတော့မနေ့ကသူ့ရဲ့မိဂိုနဲ့မှာထည့်ပြောသွားတယ်ဆိုတဲ့ဝေဖန်မှုတွေကိုမစ်လပန်ရဲ့လက်ထောက်တွေကတော့ရှော့ပေါ်ပြောဆိုပြီးကာကွယ်ဖို့ကြိုးစားနေကြပါတယ်။မနေ့ကကြာရောက်တဲ့ကမ္ဘာအလုံသမားနေဒီမေဒင်းနေ့မှာသူ့ကိုထောက်ခံကြတဲ့သူတွေကိုပြောကြားတဲ့မိဂိုနဲ့မှာမစ်လပန်ကပြည်ထောင်နိုင်ငံဟာပထဝီအနေထားအရရေနံနမိတ်သုံးခုနဲ့ထိစပ်နေတဲ့နေရာတစ်ခုလို့ပြောဆိုခဲ့ပြီးတော့ဒီအထက်မှာဒီပြည်ခဲ့တဲ့လတုန်းကမစ္စတာဖီလွန်မိဂိုတခုမှာပြည်ထောင်ဝန်ကြီးချုပ်ဟောင်းဂျော့ချ်ကလီမန့်စုပြောကြားခဲ့တဲ့စကားတချို့ကိုကိုကသုံးလုံးခဲ့တဲ့အချိန်မစ္စလပန်ကပုံတူလိုက်ပြီးတော့သုံးလုံးပြောဆိုခဲ့တာဖြစ်ပါတယ်။ဒီမစ္စလပန်ရဲ့အမျိုးသားတက်ဦးပါတီကဒုတိယအကြီးအကဲဖလိုရီယန်ဖီလ်ပေါ်ကတော့မစ္စလပန်အနေနဲ့မစ္စတာဖီလွန်ပြောခဲ့တဲ့မိဂိုကိုထောက်ခံပြောဆိုတဲ့သဘောထားဖြစ်တယ်လို့ဆိုပြီးပြောပါတယ်။အမျိုးသားရေးဝါဒီတဦးဖြစ်တဲ့မစ္စလပန်ဟာဒီလ9ရက်နေ့မှာတကြော့ပြန်ချင်းပါမဲ့ပြည်သက်သမ္မတရွေးကောက်ပွဲမှာအလယ်လက်ဝါဒီအီမန်နျူအယ်မက်ခရွန်နဲ့ဒုတိယအကြိမ်ရှင်ပြန်ရမှာဖြစ်ပါတယ်။ပြီးခဲ့တဲ့လတည်းချင်းပါခဲ့တဲ့ပထမတကြော့ရွေးကောက်ပွဲမှာတော့မစ္စတာမက်ခရွန်ကမဲဆုစုပေါင်းရဲ့ 23.8% ရာခိုင်နှုန်းရခဲ့ပြီးမစ္စလပန်က 27.2% ရာခိုင်နှုန်းအနိုင်ရခဲ့တာပါ။သမ္မတအဖြစ်ရွေးခံရဖို့အတွက်လိုအပ်တဲ့ဒီမဲအဖြစ်အသက်အနိုင်ရတာမျိုးမဖြစ်ခဲ့တာကြောင့်မို့လို့တကြော့ပြန်ရွေးကောက်ပွဲမှာသူတို့နှစ်ဦးပြန်လည်ရှင်ပြန်ကြရမှာဖြစ်ပါရဲ့ရှင်
။နိုင်ငံတကာမှာမြန်နှပန်းလာဖို့အားထုတ်လို့ဆောင်တဲ့အနေနဲ့ပါလက်စတိုင်းစစ်သည်ကြောင့်အဖွဲ့ဖြစ်တဲ့ Hamas ရဲ့ Brinjan Saranba Israel ပေါ်ထရှိတဲ့သဘောထားတချို့ကိုဖြေလျှော့ခဲ့ပါတယ်။ဒါမှလည်း Israel နိုင်ငံဖြစ်ရည်တည်မှုကိုအတိမတ်မပြုသလိုဂျူးနိုင်ငံထူထောင်ရမှာတိမ့်ပိုက်ခဲ့တဲ့နေမျိုးတချို့နဲ့ပတ်သက်ပြီးတော့ပြန်လည်ပေးရဖို့ထပ်မံတောင်းဆိုလိုက်ပါတယ်။ဘလောက်ပဲကြာကြာဒါမှမဟုတ်နိုင်ငံတကာကဘလူဖီအားပဲပေးပေးပါလက်စတိုင်းနေမျိုးကိုတလက်မမလက်လွတ်ဆွန့်ရှုံခံမှာမဟုတ်ဘူးလို့အဝေးရောက် Hamas ကောင်းဆောင်Khaled Mashal ကပြောပါတယ်လွတ်လပ်တဲ့ပါလက်စတိုင်းနိုင်ငံအဖြစ်ယက်တီဘိုးကလွဲလို့ဂျန်နာရီကိုလက်ခံမှာမဟုတ်ဘူးလို့လည်းသူကဆိုပါတယ်ခတ်တာနိုင်ငံဒိုဟာမှာတနင်္လာနေ့ကထုတ်ပြန်လိုက်တဲ့ကြေညာစာရင်းအသစ်ထဲတရားမဝင်မွတ်စလင်ညီကိုတော်များအဖွဲ့နဲ့အဆက်အသွယ်ဖျက်တောက်လိုက်တယ်လို့အီဂျစ်နိုင်ငံနဲ့ပုံနီးနီးကက်ကက်ဆက်ဆံဖို့လဲတောင်းဆိုထားပါတယ်ဒါပြင်1968ခုနှစ်ကဖြစ်ပွားခဲ့တဲ့6ရက်ကြာစစ်ပွဲအတွင်းအစ္စရေးတွေသိမ်းယူခဲ့တဲ့နေပြည်တော်မှာပါလက်စတိုင်းနိုင်ငံဖြစ်ယက်တီဘိုသဘောထားကိုလက်ခံကြောင်းလည်းဖော်ပြထားပါတယ်။ဂါဇာကမ်းမြောင်းဒေသကိုထိန်းချုပ်ထားတဲ့ Hamas အဖွဲ့ဟာပါလက်စတိုင်းခေါင်းဆောင် Mahmoud Abbas အပြင်အလဲအလတ်နိုင်ငံရေးသဘောထားရှိတဲ့ Fatah အဖွဲ့နဲ့လည်းပြင်းပြင်းထန်ထန်သဘောထားကွဲလွဲမှုတွေရှိနေပါတယ်။ Washington မှာ American သမ္မတ Donald Trump နဲ့ Mr. Abbas မနက်ဖြန်ဗိုလ်တော်ဟူးနေမှာမတွေ့ဆုံခင် Hamas အဖွဲ့ရဲ့သဘောထားသစ်ကိုဒိုဟာမှာအခုလိုထုတ်ပြန်ခဲ့တာဖြစ်ပါတယ်ခင်ဗျာ။
ပြည်ခရီးသတင်းပတ်ကောင်ကချင်းပါခဲ့တဲ့အရှိတောင်အာရှနိုင်ငံများအသင်းအာဆီယံထိပ်သီးအစည်းအဝေးမှာတောင်ထုပ်ပင်လယ်ရေပိုင်းတဲ့အရင်းပွားမှုတွေနဲ့ပတ်သက်လို့သဘောထားပြောပြောပြောင်းပြောင်းဖော်ပြခဲ့တာနဲ့ပတ်သက်ပြီးတရုတ်အစိုးရကကြိုဆိုတဲ့အကြောင်းဒီကနေ့ပြောဆိုလိုက်ပါတယ်။တဟာဒေသတွင်တင်းမာမှုတွေရော့ကျစေတဲ့ကြိုးပမ်းမှုတစ်ခုအဖြစ်ပြသလိုက်တာပဲလို့ဆိုပါတယ်
။此次东盟峰会的有关情况再次充分体现了南海形势的积极变化。
အာဆီယံထိပ်သီးဆွေးနွေးပွဲမှာတောက်တုပ်ပင်လယ်အရေးနဲ့ပတ်သက်လို့အပြုသဘောဆောင်တဲ့အပြောင်းအလဲတွေအပြည့်အဝပြခဲ့ကြပါတယ်။ဒေသတွင်းနိုင်ငံတွေအကြားတူညီတဲ့ဆန္ဒဟာဒေသတွင်းငြိမ်းချမ်းရေးရှိဖို့ပူးပေါင်းဆောင်ရွက်မှုတွေမြင့်တင်ပြီးတော့ဖွံ့ဖြိုးတိုးတက်မှုတွေဆောင်ရွက်သွားဖို့ပါ။ပတ်အားလုံးကကြားကိုအလေးထားထောက်ခံသင့်ပါတယ်။တရုတ်နိုင်ငံအနေနဲ့လည်းတောက်တုပ်ပင်လယ်အရေးနဲ့ပတ်သက်ပြီးတော့ဖိလစ်ပိုင်အစိုးရနဲ့ဒီသစ်လျော်တဲ့သဘောတူညီချက်ရတဲ့အထိဆက်လက်ကြိုးပမ်းသွားဖို့ဆန္ဒရှိပါတယ်လို့ဆိုပြီးတရုတ်နိုင်ငံဂျာယီဌာနပြောခွင့်ရဂန်ရှွမ်ပြောသွားတာပါ။အခုဒီအရင်နှစ်တွေတုန်းကအာဆီယံဥက္ကဋ္ဌရဲ့ကြေညာချက်ထဲမှာနယ်မြေပိုင်ဆိုင်ကြောင်းထုတ်ဖော်ပြောဆိုမှုတွေနဲ့စီးရင်အင်အားချက်ထွင်မှုတွေလို့ဆိုပြီးသုံးထုတ်ခဲ့တာတွေကိုအခုနောက်ဆုံးဒီဖိလစ်ပိုင်နိုင်ငံမနီလာမြို့တော်မှာကျင်းပတဲ့အာဆီယံထိပ်သီးဆွေးနွေးပွဲအပြီးထုတ်ပြန်တဲ့ဒီနှစ်ကြေညာချက်ထဲမှာတော့အာဆီယံအသင်းကြီးကဒီသုံးထုတ်တွေကိုဖော်ရှားပေးခဲ့တာဖြစ်ပါတယ်ရှင်
အာရှဒေသရင်းကတက္ကသိုလ်တွေနဲ့ပူးပေါင်းဆောင်ရွက်ဖို့တရုတ်နိုင်ငံကပြင်ဆင်နေပါတယ်။အာရှရဲ့အတော်ဆုံးကျောင်းသူကျောင်းသားတွေနဲ့ဆရာဆရာမတွေဟာအနောက်နိုင်ငံတက္ကသိုလ်တွေကိုပြောင်းရွှေ့သွားကြတာနဲ့ပတ်သက်လို့အဲ့လိုရင်ဆိုင်နေရတဲ့အချက်တဲကိုဖြည့်ရှင်းဖို့တရုတ်နိုင်ငံဘက်ကအခုလိုဆောင်ရွက်လာတာပါ။ဒါဟာဒေသရင်းမှာတရုတ်နိုင်ငံရဲ့ဥဆောင်မှုခန်းကဏ္ဍကိုထူထောင်ဖို့ကြိုးစားတာဖြစ်တယ်လို့နိုင်ငံတကာမှာသူတို့ရဲ့ယက်တီချက်ကိုပိုခိုင်မာအကောင်အောင်လှုပ်ဆောင်တာလည်းဖြစ်ပါတယ်။2014ခုနှစ်တုန်းကလည်းနိုင်ငံပေါင်း60ကျော်ပါဝင်တဲ့အာရှအခြေခံအဆောက်အုံဆိုင်ရာရင်းနှီးမြှုပ်နှံမှုဘဏ်တည်ထောင်ရမှာတရုတ်နိုင်ငံဟာအလားတူဥဆောင်မှုနေရာရယူခဲ့ပူပါတယ်အခုဖွဲ့စည်းလိုက်တဲ့အာရှမဟာမိတ်များတက္ကသိုလ်များအဖွဲ့ AUA ကိုဘေကျင်းမြို့ကရှင်ဝါတက္ကသိုလ်မှာဖွဲ့စည်းလိုက်တာမှာဥက္ကဋ္ဌတာဝန်ယူရပြီးနိုင်ငံပေါင်းတရာစင်လောက်ကတက္ကသိုလ်15ခုအဲ့ဒီအဖွဲ့မှာပါဝင်ပါတယ်ခင်ဗျာ Direct from Washington The
Voice of America VOA အင်္ဂါနေ့ညနေခင်းနောက်ဆုံးရသတင်းတွေကိုမခင်ဖြူထွေးနဲ့ကိုအောင်တို့ကကြီးညာပေးခဲ့တာပါ VOA ကနေအခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကို internet ဆာမျက်နှာ bimis.voanews.com မှာလွှင့်နေတဲ့အချိန်နဲ့တပြိုင်တည်းတိုက်နာဆင်နိုင်ပါရဲ့ရှင်အခုတော့သတင်းဆောင်မတွေကိုဆက်တိုက်တင်ပြပေးသွားပါမယ်ဥရောပသုံးနိုင်ငံခီးစဉ်အတွက် Belgium နိုင်ငံ Brazil မြို့ကိုရောက်နေတဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်ဟာ EU ဥရောပသမဂ္ဂအဖွဲ့ဝင်အကြီးအကဲတွေအပြင် Belgium ဘုရင် Philip နဲ့လည်းတွေ့ဆုံပါတယ်။မကြာသေးခင်ရက်ပိုင်းအတွင်းကပဲတက်မတော်ကကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်အမှုကြီးမင်းအောင်လှိုင်ကလည်းဥရောပတိုက်အတွင်းကအရေးပါတဲ့နိုင်ငံတွေဖြစ်တဲ့ Austria နဲ့ Germany နိုင်ငံတွေကိုတွားရောက်ခဲ့တာကြောင့်မြန်မာအစိုးရဟာဥရောပနိုင်ငံတွေနဲ့ပိုးပြီးတော့နှွေထွေးတဲ့ဆက်ဆံရေးတိဆောက်လာနေပုံရတယ်လို့မြန်မာအရေးလှစ်လာသူတွေကသုံးသပ်ပြောဆိုကြပါတယ်။အပြည့်အစုံကိုတော့ကိုဇော်ဝင်းလိုင်ကတင်ပြထားပါတယ်ရှင်
။နိုင်ငံတော်တာဝန်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ဟာဘယ်လ်ဂျီယမ်၊အီတလီနဲ့ဗြိတိန်သုံးနိုင်ငံခီးစဉ်ရဲ့ပထမခီးတစ်ထောက်အဖြစ်နဲ့ဘရပ်ဆဲလ်စ်မြို့ကိုမေလ၁ရက်နေ့ကရောက်ရှိသွားတာပါ။ဒေါက်ဆန်းစုကြည်ဟာ EU ဥရောပသမဂ္ဂရဲ့နိုင်ငံခြားမူဝါဒရေးရာအကြီးအကဲဖက်ဒရီကာမိုဂရီနီနဲ့ဘရပ်ဆဲလ်စ်မြို့မှာဒီကနေ့မေလ၂ရက်နေ့မှာတွေ့ဆုံပြီးဒေသစံတော်ချိန်နေ့လယ်၂နာရီခွဲမှာပူးတွဲသတင်းစာရှင်းလင်းပွဲကျင်းပမယ်လို့ဖက်ဒရီကာမိုဂရီနီရဲ့ပြောခွင့်ရအမျိုးသမီးမာယာကိုချန်းချစ်က VOA ကိုအတည်ပြုပြောဆိုပါရယ်။ဒေါက်ဆန်းစုကြည်ဟာဘယ်လ်ဂျီယမ်နိုင်ငံမှာရှိနေစဉ်အတွင်းဥရောပကောင်စီဥက္ကဋ္ဌဒေါ်နယ်တက်စ်အပါအဝင်တခြား EU တာဝန်ရှိသူတွေနဲ့တွေ့ဆုံတာအပြင်ဘယ်လ်ဂျီယမ်ဘုရင်ဖီလစ်ပန်နဲ့လည်းဒီကနေ့တွေ့ဆုံမှာဖြစ်ပါရယ်။မေလ3ရက်နေ့မှာတော့ဒေါက်ဆန်းစုကြည်ဟာအီတလီနိုင်ငံကိုခီးဆက်မှာဖြစ်ပြီးနိုင်ငံခြားရေးဝန်ကြီးအန်ဂျယ်လီနိုအယ်ဖာနိုနဲ့တွေ့ဆုံဆွေးနွေးဖို့စီစဉ်ထားပါတယ်။အီတလီအထက်လွှတ်တော်မှာအီတလီအမျိုးသမီးများအဖွဲ့ဆိုင်ရာဆွေးနွေးပွဲမှာဒေါက်အောင်ဆန်းစုကြည်အဖွဲ့မင်းငွန်းပြောကြားမယ်လို့သိရပါတယ်။2013ခုနှစ်တုန်းကလည်းဒေါက်အောင်ဆန်းစုကြည်အီတလီနိုင်ငံကိုတစ်ခေါက်ရောက်သွားခဲ့ပူပါတယ်။အဲဒီတုန်းကနိုဘယ်ငြိမ်းချမ်းရေးဆုရှင်ဒေါက်အောင်ဆန်းစုကြည်ကိုအီတလီအစိုးရကရောမမြို့တော်မှာဂုံတူးဆောင်နိုင်ငံသားဘွဲ့ပေးအပ်ခဲ့ပါတယ်။အခုခေတ်စဉ်အတွင်းမှာတော့ဗာတီကန်နန်းတော်မှာပိုပ်ယဟန်မင်းကြီးဖရန်စစ်စ်နဲ့ဒေါက်အောင်ဆန်းစုကြည်တို့တွေ့ဆုံဖို့ရှိတယ်ဆိုတဲ့သတင်းတွေထွက်ပေါ်နေပေမဲ့အတိမပြုတ်နိုင်သေးပါဘူး။ဒေါက်ဆန်းစုကြည်ဟာအီတလီကမှတဆင့်မေလ၄ရက်နေ့မှာဗြိတိန်ကိုတွားရောက်မှာဖြစ်ပါတယ်။ဒါဟာဒေါက်ဆန်းစုကြည်အနေနဲ့နိုင်ငံတော်အတန်ပင်ခံပုဂ္ဂိုလ်အဖြစ်နဲ့ဗြိတိန်နိုင်ငံကိုဒုတိယအကြိမ်မြောက်တွားရောက်ခြင်းဖြစ်ပါတယ်။အဲ့ဒီမတိုင်ခင်တုန်းကတော့ NLD ပါတီခေါင်းဆောင်အဖြစ်နဲ့ဗြိတိန်ကိုတကြိမ်တွားရောက်ခဲ့ပူပါတယ်။တမတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ရဲ့ဩစတြီးယားနဲ့ဂျာမနီနှစ်နိုင်ငံခီးစဉ်အပြီးရက်ပိုင်းအတွင်းမှာပဲဒေါက်ဆန်းစုကြည်ဥရောပသုံးနိုင်ငံတရားဝင်ခီးစဉ်အဖြစ်ရောက်ရှိလာတဲ့အတွက်အရင်သမ္မတဘာရက်အိုဘားမားအစိုးရလက်ထက်တုန်းကအမေရိကန်ပြည်ထောင်စုနဲ့ပိုပြီးနှိစက်တဲ့ဆက်ဆံရေးရှိခဲ့တဲ့မြန်မာနိုင်ငံဟာအခုသမ္မတဒေါ်နယ်ထရန့်အစိုးရတက်လာပြီးတဲ့နောက်ဥရောပနိုင်ငံတွေနဲ့ပုံမနှွေးထွေးတဲ့ဆက်ဆံရေးတိဆောက်လာနေပုံရတယ်လို့ဂျာမနီနိုင်ငံဘာလင်တက္ကသိုလ်ရဲ့အရှိတောင်အာရှရေးရာသုတေသနဌာနကကတိကဟောင်းဥက္ကမောင်စောကသုံးသပ်ပါတယ်
။အမေရိကန်မှာဒီနောက်ကတော့အမေရိကန်သမ္မတအိုဘားမားကတော့တမျိုးအခုကဒေါ်နယ်ထရန့်တက်လာတယ်ကျွန်တော်တို့အမေရိကန်ပေါ်လစ်စီတွေတော်တော်လေးပြောင်းကုန်တာတွေလည်းရှိတယ်။အဲ့တော့ဒီဥရောပတိုင်းမှာကျွန်တော်လည်းအခုဥရောပတိုင်းမှာလည်းပြောင်းလဲတွေကတော်တော်လေးများနေတယ်။အခုပမာပြည်ကလည်းဥရောပတိုင်းနဲ့ဆက်သွယ်ဖို့ပြင်ပုံရတယ်။အဲ့ဒါကတော့အမှန်ပဲ နောက်တော့ဒေါ်စုနဲ့အဘိုးကြောင့်မကြီးမေအောင်နိုင်ကြတယ်မှာလဲဆက်ဆံရေးတော်တော်လေးကောင်းကြပုံရပါတယ်သူတို့ညောတပ်ပုံတွေပါကြီးရတာတွေပါဆိုတော့အဲ့ဒါတွေကကျွန်တော်အမြင်ပြောရမယ်ဆိုတော့အစိုးရတွေကသူတို့ဥရောပနိုင်ငံတွေကိုသွားလဲလက်ပတ်ပုခီးတွေကိုကျော်တင်မိမြင်ချင်းနှမ်းထားစရာသလားလို့တော့တွေးစရာရှိနေပါတယ်ကျွန်တော်ကဒီသွားမယ်ကျမကပဲသွားမယ်ဆိုတာတွေအဲ့လိုတော့ရှိနေပါတယ်
ဥရောပနိုင်ငံတွေဟာဒီမိုကရေစီနိုင်ငံတွေမှာစစ်တပ်တစ်ခုအနေနဲ့ဘလို့ရက်တီပါဝင်သင့်တယ်ဆိုတဲ့သင်တန်းမျိုးမြန်မာစစ်တပ်ကိုပေးဖို့ဆန္ဒရှိနေပုံရတယ်လို့လည်းကတိကဟောင်းဥက္ကမောင်စောကသုံးသပ်ပါတယ်
။ဒီဥရောပနိုင်ငံတွေကအများဆုံးစိတ်ဝင်စားနေတာကဗမာစစ်တပ်ကိုသူတို့ကဒီမိုကရေစီနိုင်ငံတွေမှာစစ်တပ်တစ်ခုကဘလို့နေရာထိုင်ရတယ်ဘလို့လုပ်တင်တယ်ဆိုတာတွေကိုအကြံပေးချင်ပုံရတယ်။အဲ့တော့အဲ့လိုရှိလို့ရှိရင်လည်းသွားပြီးအကြံပေးတယ်အဲ့လိုအကြံပေးရောပေးရမရလို့ရှိရင်အကောင်းဆုံးကတော့ဒီစစ်တပ်ကအကြီးဆုံးလူကိုနဲ့ထိပ်ပန်းလူတွေကိုပိတ်ခေါ်ပြီးတော့အသာရည်ဆွေနှွေးဆွေနှွေးရင်းနဲ့အကုန်လုံးလိုက်ပြသွားတာကပို့ပြီးတော့ထိရောက်မယ်လို့သူတို့မြင်မှုန်ရတယ်လေ
။ဒေါန်ဆန်းစုကြည်ရဲ့ဥရောပခီးစဉ်တွင်ရခိုင်ပြည်နယ်ထဲမှာဖြစ်ပေါ်နေတဲ့လူမျိုးရေးဘာသာရေးပဋိပက္ခတွေနဲ့ဆိုင်တဲ့ကိစ္စတွေအတွေ့ဥရောပခေါင်းဆောင်တွေကိုရှင်းပြဖို့ဆိုတဲ့ရည်ရွယ်ချက်လဲပါကောင်းပါလိုက်တယ်လို့ကတိခဟောင်းဥက္ကမောင်စောကသုံးသပ်ပါတယ
်။ဒေါန်ဆန်းစုကြည်လာတာကတော့ဒီခိုင်ပြည်မြောက်ဖက်နယ်စပ်မှာဖြစ်တဲ့ကိစ္စတွေနဲ့ပတ်သက်ပြီးတော့တရင်အမားတွေပဲနိုင်ငံညာရနေပြီတရင်အမှန်တွေနိုင်ငံညာနဲ့မရရဘူးမရကြဘူးဆိုတော့သူတို့ပမာဟိုပမာဒီဘက်ဖြစ်ပုံချနောက်ဆုံးမိတော့စုရောင်ပြစ်ပုံချတဲ့တရင်နဲ့ထွက်နေတာအများကြီးရှိမှာပါအဲ့ဒါခင်ဗျားတို့လည်းကြားပြီးဖြစ်မှာပါအဲ့ဒီကိစ္စတွေလည်းပါကောင်းပါမယ်သူ့ကိုမင်းရင်တော့သူတရင်ဖြစ်ရှင်းမှနေမှာချင်ပါတယ်သူကမဆိုင်ရင်တော့မှသူ့ကိုစပြီးတော့ဆွပြီးမင်းမဲ့လူတွေရှိမှာပါသူ့ကိုမင်းရင်တော့သူကောင်းကောင်းမွန်မွန်ပြီးလည်းပြန်ဖြစ်ရှင်းမှာပါအလုံးနာရပါတော့ကျွန်တော်လည်းမေးပါစီပဲဆွတောင်းနေမေးလို့ရှိရင်အဲ့ဒါကျွန်တော်ဆွနေတယ်လေလိပ်ပတ်လဲအောင်သူရှင်းပြပါလိမ့်မယ
်ရခိုင်ပြည်နယ်အတွင်းရိုဟင်ဂျာမွတ်စလင်တွေအပေါ်လူခွင့်ရေးချိုးဖောက်မှုတွေဖြစ်ပေါ်နေတဲ့ဆိုတဲ့ဆွဆွချက်တွေကြောင့်တီးကြလွတ်လပ်တဲ့နိုင်ငံတကာအချက်လက်ရှာဖွေရေးအဖွဲ့ကိုဆင်လွတ်ဖို့ EU ကအဆိုပြုထားတာဖြစ်ပြီးအမေရိကန်ပြည်ထောင်စုကလည်းအဲ့ဒီလိုဆင်လွတ်မဲ့ကိစ္စကိုထောက်ခံမယ်လို့ပြောဆိုထားပါတယ်မြန်မာအစိုးရကတော့အချက်အလက်ရှာဖွေရေးကော်မရှင်ဖွဲ့စည်းတဲ့ဆုံးဖြတ်ချက်ကိုကန့်ကွက်ထားပါတယ်ခင်ဗျာ
EU ဥရောပတမကရဲ့နိုင်ငံခြားမှုဝရရေးရာအကြီးအကဲဖက်ဒရီကာမိုဟီရီနီနဲ့ဘရက်ဆဲလ်မြို့မှာဒီကနေ့မေလ၂ရက်နေ့မှာတွေ့ဆုံအပြီးပြုလုပ်မဲ့သတင်းစာရှင်းလင်းပွဲသတင်းကိုတော့ဒီကနေ့ည9နာရီအစီအစဉ်မှာတင်ပြသွားမှာပါရှင်။အခုတော့မြန်မာငြိမ်းချမ်းရေးဆိုင်ရာသတင်းဖက်ဆက်ပါမယ်။ကချင်လူ့လတ်ရေးအဖွဲ့ KIO နဲ့အစိုးရရဲ့ငြိမ်းချမ်းရေးကော်မရှင်တို့တွေ့ဆုံဆွေးနွေးရေးအတွက်နှစ်ဖက်ညီနိုင်နေပြီး27ရာစုပင်လုံးမတိုင်ခင်မှာတွေ့ဆုံပွဲရှိတယ်လို့ငြိမ်းချမ်းရေးကော်မရှင်အဖွဲ့ဝင်တဦးကပြောပါရယ်။လောလောဆယ်မှာနေရနဲ့အချိန်ကိုညီနိုင်နေကြောင်းကော်မရှင်ဘက်ကပြောတာကို KIO ပြောခွင့်ရကတော့မသိသေးကြောင်းပြောပါရယ်။ဒီသတင်းကိုတော့ VOA မြန်မာပိုင်းရဲ့သတင်းထောက်ကိုမိုးစောကတင်ပြထားပါရယ်ရှင်။
ဟုတ်ကဲ့ရုပ်မြန်မာနယ်စပ်အခြေစိုက်အင်အားကြီးလက်နက်ကိုင်အဖွဲ့တစ်ခုဖြစ်တဲ့ကချင်လွတ်လပ်ရေးအဖွဲ့ KIO ကငင်းကြေးရေးဆွေးနွေးဖို့အတွက်အစိုးရနဲ့တိုက်ရိုက်ညှိနှိုင်းနေရဆိုတဲ့သတင်းဟာဒီရပိုင်းတွေအတွင်းမှာထိုင်းနယ်စပ်အခြေစိုက်နိုင်ငံရေးအတိုင်းဝိုင်းကြားမှာထွက်ပေါ်လာနေတာဖြစ်ပါတယ်ဒီသတင်းနဲ့ပတ်သက်ပြီးမြန်မာအစိုးရရဲ့ငင်းကြေးရေးကော်မရှင်အဖွဲ့ဝင်ဦးအောင်စိုးကအခုလိုပြောပါတယ
်သူတို့ညှိနှိုင်းနေတယ်ဗျအဲ့ဒါအချိန်တော့မပြောတတ်သေးဘူးအချိန်ရောနေရာရောကသူတို့ကောင်းကောင်းလေးချင်းညှိနှိုင်းနေပါဒီဘက်ကတွဲဆုံနေဆိုတော့လက်ခံပြီးပြီအဲ့တော့ဥပကတွေ့ဆုံမှာဆိုတာလက်ခံပြီးပြီဒါပေမဲ့နေရာနဲ့အချိန်ကိုကောင်းကောင်းလေးအားရရက်တွေနဲ့ညှိနေတာပဲကျွန်တော်တို့တုတ်ပြီမှာတွေ့မလားဗမာပြည်ထဲမှာတွေ့မလားဆိုတာကိုအဲ့ဒါပဲညှိနေတာပါကျွန်တော်အချိန်တော့ဒီပင်လုံးမတိုင်ခင်ဖြစ်လိမ့်မယ်လို့ထင်ပါတယ်ဗျာ
KIO အဖွဲ့ရဲ့ပြောရေးဆိုခွင့်ရှိသူဒုတိယဗိုလ်မှူးကြီးနော်ဘူးကတော့ဒီသတင်းနဲ့ပတ်သက်ပြီးမသိရသေးကြောင်းပြောပါတယ
်ကျွန်တော်တော့မကြားနိုင်ဘူးလုံးဝကိုမကြားနိုင်ဘူးဟိုးဒီကလူကြီးတွေလည်းညှိကြတာတင်တယ်ဟိုးဘုသူကွန်မော်ရိုအစင်မော်ဘီရောဒူဘာတို့ဒီအင်ဘာနဲ့လေတို့လေကျွန်တော်ပဲနေနေတာကျွန်တော်တို့စီမဘာမှမပြောသေးဘူးဘာမှမကြားသေးဘူးခင်ဗျာ
KIO နဲ့အစိုးရရဲ့ငင်းချမ်းရေးဆွေးနွေးပွဲတွေကိုဂျာဝင်ဆောင်ရွက်ပေးနေတဲ့ PCG ကငင်းချမ်းရေးအကျိုးဆောင်အဖွဲ့ကဥလမိုင်ကွန်ဂျာကလည်းအခုလိုပြောပါတယ
်ပထမကတော့ဒီတို့ပေါင်းဆန်းနေလာကံပေါင်းဆန်းစည်းဝေးမလုပ်ခင်ဟိုဘက်လာတော့ကတော့တူတာအမဆူလီမာကျေပြတ်တယ်မယ်ဒီမှာတို့ပြောတဲ့အတန်တော့ကြားတယ်အခုဒီနောက်နောက်ပိုင်းကျတော့အဲ့ဒီဘာညာပြောလဲဆိုတာအတန်တော့ကျွန်တော်တို့မကြည့်ချာမကြားနိုင်ရပါဗျာ
KIO အဖွဲ့ဟာ1994ခုနှစ်ကစလို့စစ်ဆိုးရနဲ့18နှစ်ကြာအပြည့်အခက်ရက်ဆဲခဲ့ပြီး2011ခုနှစ်ဦးသိန်းစိန်ဆိုးရလက်ထက်မှာတိုက်ပွဲတွေပြန်လဲဖြစ်ပွားခဲ့တယ်လို့အပြည့်အခက်ရက်ဆဲရေးလဲပြပြခဲ့ပါတယ် 2015ခုနှစ်တနင်္ဂနွေလုံးပြစ်ခတ်တိုက်ခိုက်မှုရစဲရဲသဘောတူစာချုပ် NCA ကိုလက်မှတ်ရေးထိုးစဉ်မှာတော့တိုင်းရင်းသားလက်နက်ကိုင်အဖွဲ့အားလုံးမပါဝင်တာကြောင့်လက်မှတ်ထိုးဖို့ကို KIO ကညှင်းပယ်ခဲ့ပါတယ်လောလောဆယ်မှာထိုင်းနယ်စပ်အခြေစိုက်တိုင်းရင်းသားလက်နက်ကိုင်အင်အားစုတွေအများဆုံးပါဝင်တဲ့ UNFC ကညီညွတ်သောတိုင်းရင်းသားလူမျိုးများဖက်ဒရယ်ကောင်စီမှာ KIO ကဥက္ကဋ္ဌအဖြစ်တာဝန်ယူထားပါတယ် UNFC အနေနဲ့ကတော့တနင်္ဂနွေလုံးပြစ်ခတ်တိုက်ခိုက်မှုရစဲရဲသဘောတူစာချုပ် NCA ကိုလက်မှတ်ရေးထိုးရေးနဲ့ပတ်သက်ပြီးအစိုးရနဲ့ဆွေးနွေးနေပါတယ်။တချိန်တည်းမှာတော့ KIO ဟာ UWSA ကိုဝတ်တက်ဖွဲ့အပါအဝင်တရုတ်နယ်စပ်အခြေစိုက်လက်နက်ကိုင်အဖွဲ့6ဖွဲ့နဲ့အတူ NCA ပြင်ပကနေနိုင်ငံရေးဆွေးနွေးဖို့အတွက်ဆောင်ရွက်နေတဲ့ပြည်ထောင်စုနိုင်ငံရေးဆွေးနွေးညှိနှိုင်းရေးကော်မတီမှလည်းပါဝင်နေတာဖြစ်ပါတယ်။ဒီကော်မတီအဖွဲ့ဝင်တွေဟာအစိုးရနဲ့တပွဲချင်းဆွေးနွေးမှာမဟုတ်ကြောင်းလဲ AB လ18ရက်နေ့ကထုတ်ပြန်ထားပါတယ်။ AB လ28ရက်နေ့ကအစိုးရရဲ့ငြိမ်းချမ်းရေးကော်မရှင်နဲ့ UNFC ကိုယ်စားလှယ်အဖွဲ့ထိုင်းနိုင်ငံချင်းမိုင်မြို့မှာတွေ့ဆုံစဉ်က KIO ကပါဝင်တယောက်ခဲ့ပေမဲ့အစိုးရနဲ့တီးသန့်ဆွေးနွေးမဲ့အကြောင်းကိုတော့တစုံတရာထုတ်ပြန်တာမရှိခဲ့ပါဘူး။နိုင်ငံရေးလေးလာသုံးသပ်သူတွေကတော့ KIO ဟာ NCA လက်မှတ်ရေးထိုးရေးအတွက် UNFC နဲ့အတူရပ်တည်မလားဒါမှမဟုတ် UWSA ကဝတ်တက်ဖွဲ့အပါအဝင်ဖြစ်တဲ့နိုင်ငံရေးဆွေးနွေးညှိနှိုင်းရေးကော်မတီနဲ့အတူ NCA ပြင်ပကနေနိုင်ငံရေးဆွေးနွေးမလားဆိုတာကိုရှင်းရှင်းလင်းလင်းပြည်သူကိုချပြသင့်ပြီလို့ထောက်ပြတာတွေရှိနေပါတယ်
သောတာရှင်များရှင်မြန်မာနိုင်ငံမှာကိုလိုနီလက်အောက်လွတ်မြောက်ဖို့ကြိုးပမ်းခဲ့ခြင်းကနေစလို့ဒီကနေ့ခေတ်အထိအမျိုးသားရေးခေါင်းစဉ်နဲ့လှုပ်ရှားမှုတွေရှိနေပါတယ်။အစိုးရတွေအတိုက်ခံတွေတက်ကြွသူတွေအတိတ်ဘယ်အမျိုးမျိုးဖွင့်ပြီးတော့ပုံစံအမျိုးမျိုးနဲ့လှုပ်ရှားကြတဲ့အမျိုးသားရေးဝါဒဟာတိုင်းပြည်နဲ့လူမျိုးအတွက်ဘလို့အကျိုးကျေးဇူးဖြစ်ထွန်းနိုင်ပါသလဲ။အမျိုးသားရေးဦးစားပေးလွှတ်တာဟာအနေရဖြစ်နိုင်သလားဆိုတာကို VOA ရဲ့အင်္ဂါနေ့ညဓာတ်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးမှာဖြစ်ပါတယ်။ပါဝင်ဆွေးနွေးလိုသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-232-382-5554 ကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့လည်း email နဲ့ဖြစ်ဖြစ်အသံဖိုင်နဲ့ဖြစ်ဖြစ် VOA ရဲ့ email လိပ်စာ bamis@voanews.com မှာကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook လူမှုကွန်ရက်စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်ရှင်။အင်္ဂါနေ့ညဒဲ့လေးလိုက်အစီအစဉ်မှာပါဝင်ဆွေးနွေးကြဖို့ဖိတ်ခေါ်ပါတယ်ရှင်။
ဒီကနေ့ည9နာရီမှာဆွေးနွေးမဲ့တရားလေးလိုင်းအစီအစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်ပြီးတော့ဖိတ်ခေါ်ပါရစေ။ခုတော့ NLD အစိုးရလက်ထက်လွတ်လပ်စွာရေးသားထုတ်ဖော်ခွင့်ဆိုင်ရာအစီရင်ခံစာထုတ်ပြန်တဲ့သတင်းတင်ပြပါမယ်။ NLD ဦးဆောင်တဲ့အရသာအစိုးရလက်ထက်မြန်မာနိုင်ငံရဲ့လွတ်လပ်စွာရေးသားထုတ်ဖော်ပြောဆိုခွင့်အခြေအနေဟာအစိုးရတက်တန်းတနစ်တာကာလအတွင်းဘာတစ်ခုမှထူးခြားပြောင်းလဲတိုးတက်တာမရှိဘူးလို့ PEN မြန်မာနဲ့အမေဖက်သတင်းစာနယ်ဇင်းအဖွဲ့တွေကဒီကနေ့အစီရင်ခံစာထုတ်ပြန်ပြီးတော့ဝေဖန်ပြောဆိုလိုက်ပါရစေ။ဒီမိုကရေစီစနစ်ဖော်ဆောင်မဲ့အစိုးရအနေနဲ့သတင်းလွတ်လပ်ခွင့်ကိုတံပေါ်တာလေးစားတင်တယ်လို့ပြည်သူနဲ့အတူဆိုရဲဆောင်မုန်းနဲ့အညီပြည်သူကိုသတင်းပေးနိုင်တယ်လို့ပြည်သူအတန်းကိုတင်ပြပေးနိုင်မဲ့သတင်းမီဒီယာရဲ့အခမ်းကဏ္ဍကိုလည်းအလေးထားတင်တယ်လို့အကြံပြုပါရယ်အသေးစိတ်မဆူမုံကဆက်ပြောပြပါမယ်ရှင
်ပြီးခဲ့တဲ့2015ရွေးကောက်ပွဲမှာအစိုးရတရက်ဖွဲ့နိုင်တဲ့အထိမဲဆန္ဒရှင်ပြည်သူအများစုရဲ့မဲအများစုအနိုင်ရခဲ့တဲ့ NLD မျိုးသားဒီမိုကရေစီအဖွဲ့ချုပ်အုပ်ချုပ်ရေးအာဏာစတင်တာဝန်ယူခဲ့တဲ့2016ခုနှစ်ဧပြီလကနေစလို့2019ဧပြီအထိအရက်သားအစိုးရတက်တန်းတနှစ်တာကာလအတွင်းမှာမြန်မာနိုင်ငံ၏လွတ်လပ်စွာရေးသားထုတ်ဖော်ပြောဆိုခဲ့အခြေအနေတွေကိုပန်မြန်မာနဲ့မိဖက်အဖွဲ့အစည်း14ဘွဲ့ကအကဲဖြတ်သုံးသပ်ချက်အစီရင်ခံစာကိုကမ္ဘာစာနယ်ဇင်းလွတ်လပ်ခွင့်နေ့မေလ3ရက်နေ့မတိုင်ခင်ဒီကနေ့မေလ2ရက်နေ့မှာထုတ်ပြန်လိုက်တာဖြစ်ပါတယ်။ဒီမိုကရေစီရက်သားအစိုးရလက်ထက်တက်တန်းတနှစ်တာကာလအတွင်းမှာတော့မြန်မာနိုင်ငံအတွင်းကစာနယ်ဇင်းလွတ်လပ်ခွင့်လွတ်လပ်စွာရေးသားထုတ်ဖော်ပြောဆိုခွင့်အခြေအနေဟာဘာတစ်ခုမှထူးခြားပြောင်းလဲတိုးတက်တာမရှိဘူးလို့ပန်မြန်မာရဲ့ဥက္ကဋ္ဌဦးမျိုးမြင့်ငင်းက VOA မြန်မာပိုင်းကိုပြောဆိုလိုက်ပါတယ်။ပြည်သူနဲ့အတူပြည်သူကိုမျက်နှာမူမဲ့ဒီမိုကရေစီအစိုးရအနေနဲ့ပြည်သူရဲ့အသံကိုတင်ပြပေးနိုင်မဲ့ပြည်သူကိုသတင်းပေးနိုင်မဲ့သတင်းသမားတွေရဲ့အခန့်ကဏ္ဍကိုအလေးထားတဲ့လူလဲဦးမျိုးမြင့်ငင်းကအကြံပြုပါတယ်
။ပြီးခဲ့တဲ့6လနဲ့အခု6လမှာဆိုရင်ကုတုံမရှိဘူး။အဲ့တော့တနေ့တုန်းကခြုံပြောမယ်ဆိုလို့ရှိရင်ဒီမျိုးသားဒီမျိုးဖွဲ့ချုပ်တာဝန်ယူတဲ့တမိကာလာတွင်မှာဘာမှထူးခြားတောင်းလဲကုတုံမရှိဘူး။အမှတ်ထုတ်ဆက်ပေးတဲ့အချိန်မှာရှစ်မှတ်ကြည့်ရတယ်နော်။နောက်ပြီးတော့ပြည်သူနဲ့အတူလို့လည်းဒီမျိုးသားဒီမျိုးဖွဲ့ချုပ်တမိပြည့်တဲ့အချိန်မှာကြိုကြတာရှိပါတယ်။စောင့်ဖို့ပေါ့နော်။ဆိုတော့ပြည်သူနဲ့အတူဆိုလို့ရှိရင်ကျွန်တော်တို့ရဲ့အကြံတွေကိုလည်းနားထောင်ကြည့်ခြင်းနဲ့ကျွန်တော်တို့ဒီမှာအကြံပြုချက်23ချက်ပေးတာရှိရတယ်။အဲ့ဒီအကြံပြုချက်တွေကိုဖတ်ရှုကြည့်ခြင်းနဲ့နောက်ပြီးတော့ပြင်ဆင်နိုင်တာကိုပြင်ဆင်မှာတောင်းလဲနိုင်တာကိုပြောင်းလဲပါလို့ကျွန်တော်ပြောချင်တယ်။ဒီလိုလိုကိုစားပြုပြီးတော့တိုင်းပြည်အုပ်ချုပ်မှုရောပုဂ္ဂိုလ်မ
အရသာအစိုးရတပ်တန်းတနှစ်တာကာလအတွင်းသတင်းမီဒီယာလွတ်လပ်ခွင့်နေအပေါ်မှာဥပဒေပိုင်းဆိုင်ရာဆောင်ရွက်ချက်သတင်းဖြန့်ချီရေးသတင်းဖြန့်ဝေးဆိုင်ရာစတဲ့ အခုလို NND အစိုးရတက်တန်းတနှစ်တာကာလအတွင်းသတင်းမီဒီယာတွေနဲ့ပတ်သက်တဲ့အခြေအနေပေါ်အကဲဖြတ်သုံးသပ်ချက်တွေဟာပြည်သူအစိုးရအပေါ်အပြုသဘောဆောင်သုံးသပ်တာဖြစ်တယ်လို့အစိုးရအကြီးအကဲတွေအပါအဝင်သက်ဆိုင်ရာတာဝန်ရှိသူတွေကိုလည်းအကြံပေးလိုတာဖြစ်တယ်လို့လည်းဗီယန်နိုင်ငံဦးစင်လင်းကပြောပါတယ်။ဒါ့အပြင် 66ကာကြီးလိုမြန်မာနိုင်ငံမှာသတင်းမီဒီယာသမားတွေဒီမိုကရေစီအင်အားစုတွေအပါအဝင်အစိုးရကိုအတိုက်ခံဝေဖန်သူတွေရဲ့လူမှုကွန်ရက်စာမျက်နှာတွေနဲ့သတင်းစာနယ်တွေမှာရေးသားဖော်ပြချက်တွေအပေါ်တရားစွဲဆိုမှုဖမ်းဆီးချုပ်နှောင်မှုဒီအစိုးရလက်ထက်မှာပို့ပြီးတော့များပြားလာတာဟာလေလွတ်လပ်စွာရေးသားထုတ်ဖော်ပြောဆိုခွင့်ကိုထိန်းချုပ်ထားသလိုဖြစ်နေတယ်လို့ဒီအစီရင်ခံစာထဲမှာအစိုးရအနေနဲ့ပြုပြင်ပြော ချံပြုတ်သုံးသက်ချက်တွေပါဝင်ပါတယ်ရှင်
။မဆူမွန်တင်ပြသွားတာပါ။ VOA မြန်မာပိုင်းအစီအစဉ်ကထုတ်လွှင့်ပေးနေတဲ့နေ့စဉ် TV သတင်းလောအစီအစဉ်တွေကိုညနေပိုင်းရေဒီယိုအစီအစဉ်ပြပချင်း9နာရီမှာ Asia Set 7 Juru ကနေတိုက်ရိုက်ဖန်ယူကြည့်ရှုနိုင်ကြပါတယ်ရှင်။ခုတော့ကြန့်ရှိနေတဲ့အချိန်အတွင်းနောက်ဆုံးရသတင်းအချင်းချုပ်ကိုမခင်ဖြူထွေးကပြောပြပေးပါအောင
်အမေရိကန်သမ္မတဒေါ်နယ်ထရမ့်ကမြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်းနဲ့တွေ့ဖို့ဆန္ဒရှိတဲ့အကြောင်းပြောပါရယ်ဒါပေမဲ့လည်းဒီလိုထိတ်သီးဆွေးနွေးပွဲဖြစ်လာဖို့အတွက်နှစ်ဖက်စလုံးကအလျှော့ပေးဆွေးနွေးဖို့ပြင်ဆင်ထားတဲ့အခြေအနေမရှိတာကြောင့်တကယ်တမ်းဒီဆွေးနွေးပွဲတွေမကြခင်ဖြစ်လာနိုင်ခြေတော့မရှိပါဘူးလူငယ်တခုဖြစ်တဲ့မြောက်ကိုရီးယားခေါင်းဆောင်နဲ့သူတွေ့ခွင့်ရမယ်ဆိုရင်ဒါဟာဂုဏ်ယူစရာဖြစ်ပါလိမ့်မယ်ဆိုပြီးသမ္မတထရမ့်ကဘလူးဘက်သတင်းစာနဲ့တွေ့ဆုံမိန့်မြန်းချိန်မှာပြောပါရယ်တွေ့ဖို့တင့်တဲ့အခြေအနေတခုရှိမယ်ဆိုရင်သူတွေ့ပါမယ်လို့ဆိုပြီးတော့သမ္မတထရမ့်ကပြောဆိုသွားတာပါရှင်။ဒီတောင်ကိုရီးယားနိုင်ငံကသက်တုံခွင်တုံကာကွယ်ရေးစနစ်ဟာအခုခါမှာတက်ဆင်ပြီးစီးသွားပြီဖြစ်ပြီးတော့မြောက်ကိုရီးယားဘက်ကပြစ်ခတ်လာနိုင်တဲ့မစ်ဆိုင်းဒုံးကျည်တွေကိုစောင့်ကြည့်သွားနိုင်ပြီဖြစ်တယ်လို့အမေရိကန်စစ်ဘက်ရာရှိတွေကပြောပါရယ်။အခုခါမှာတော့ကနဦးအဆင့်စောင့်ကြည့်ဖမ်းယူတာသာလုပ်နိုင်သေးပေမဲ့လို့သက်တုံခွင်တုံစနစ်အပြည့်အဝအလုပ်လုပ်နိုင်ဖို့အတွက်လာမယ့်လတွေအတွင်းမှာဆက်လက်ကြိုးပမ်းသွားမယ်လို့လည်းကာကွယ်ရေးဆိုင်ရာအရာရှိတွေကပြောပါရယ်ရှင်။မြောက်ကိုရီးယားနျူကလ িয়ার စစ်စင်နဲ့ပတ်သက်ပြီးတော့နောက်ထပ်တင်းမာမှုတွေထပ်ပြီးတော့မဖြစ်ရအောင်ရှောင်ရှားတဲ့အနေနဲ့အမေရိကန်နဲ့မြောက်ကိုရီးယားအစိုးရအကြားမှာထိတွေ့ဆက်ဆံမှုတွေအများဆုံးလှုပ်ဆောင်မှုတရုတ်အစိုးရကတိုက်တွန်းလိုက်ပါတယ်။မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်းနဲ့ဖြစ်နိုင်ရင်တွေ့ဖို့သူလက်ဖွင့်ထားတယ်ဆိုပြီးအမေရိကန်သမ္မတကပြောဆိုလိုက်ပြီးတဲ့နောက်မှာပဲတရုတ်နိုင်ငံခြားရေးဌာနပြောခွင့်ရကန်ရှွမ်းကအခုလိုတိုက်တွန်းပြောဆိုသွားတာပါရှင်။မြောက်ကိုရီးယားကိုဒီတနိုင်ငံနဲ့အထူးချံအောင်မဟာဗျူဟာကြကြလှုပ်ဆောင်တဲ့အနေနဲ့သမ္မတထရမ့်ကဖိလစ်ပိုင်သမ္မတရော်ဒရီဂိုဒူတာတေအပါအဝင်အရှိအရှနိုင်ငံခေါင်းဆောင်တွေနဲ့တွေ့ဆုံမှုအင်ဗီရိုကိုဖိတ်ကြားတာဖြစ်တယ်လို့အင်ဗီရိုပြောခွင့်ရရှောင်းစပိုင်ဆာကမနေ့ကတင်လာနေမှာပြောကြားသွားပါတယ်ရှင်
။တရင်ချင်းချုပ်ကိုမခင်ဖြူတွေကပြောပြပေးခဲ့တာပါ။ဒီညနေအတွက်အစီအစဉ်ထုတ်လို့ရမှုကမဆူမွန်ဖြစ်ပြီးစပိုင်ဆိုင်ရာအင်ဂျင်နီယာကတော့ Skip Sisk ဖြစ်ပါတယ်။ View American အသံညဖက်မြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ည9:00-10:00လိုင်းဒိုမီတာ24 25 51နဲ့လိုင်းလာမီတာ190တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးသွားအောင်ပါ။တော်တာရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းကျမ်းမာရှင်လမ်းပါစေရှင် VOA ကိုအားပေးနာဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်ကျမနန်းလောပါ
This program has come to you from the Voice of America, Washington.